I want to congratulate Hillary Clinton on making history as the presumptive Democratic nominee for President of the United States. Look, I know how hard this job can be. That's why I know Hillary will be so good at it.
American ပြည်ထောင်စုရဲ့ Democrat Party သမ္မတအောင်ဖြစ်ဖို့သေချာနေပြီဖြစ်တဲ့ Hillary Clinton ကိုကျွန်တော်ဒီကနေ့ချီးကျူးဂုဏ်ပြုလိုက်ပါတယ်။သမ္မတရာထူးဟာဘလောက်ခက်ခဲသလဲဆိုတာကိုကျွန်တော်နားလည်သဘောပေါက်ပြီးဖြစ်တဲ့အတိုင်းဒီရာထူးအတွက် Hillary ဟာအဆင့်တော်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တကယ်လည်းပဲဒီရာထူးအတွက်စုတဲ့ပုံပြီးအရင်ချင်းပြည့်တဲ့လူမရှိဘူးလို့လည်းကျွန်တော်ယူဆပါတယ်။ဒီအရုပ်ကိုထိထိရောက်ရောက်တာဝန်ထမ်းဆောင်ဖို့သူ့မှာသတိရှိပါတယ်။ယုံကြည်ချက်ရှိတယ်။စိတ်စေတနာမှန်ကန်တယ်။ဒါကလည်းသူနဲ့ကြော်အချင်း20ရောစကားစစ်ထိုးပြီးခဲ့တဲ့အတွေ့အကြုံရအခုလိုပြောနိုင်တာဖြစ်ပါတယ်
။အဲဒါကတော့အမေရိကန်တမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့နှိစလာပြီလို့ဆိုနိုင်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလရီကလင်တန်ကအင်္ဂါနေ့ကပြည်내အကျိုးရွေးကောက်ပွဲတွေပြီးဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ကြတဲ့အဖြစ်ထွက်လာပြီးတဲ့နောက်သမ္မတဥပမာကဇွန်လ9ရက်နေ့ကသူ့ကိုထောက်ခံတဲ့ကြောင်းဗီဒီယိုကတစ်စီးရင်တည်ဝင်ကြီးညာသွားခဲ့တာပါမစ္စတာဥပမာချီးကျူးခဲ့သလိုဟီလရီကလင်တန်အနေနဲ့သမ္မတရာထူးတွေအရေးအချင်းအပြည့်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပါသလားကင်ဆူဒီမြပြည်နယ်ကသမိုင်းသူတည်တည်ဒေါ်ဖြူဖြူရဲ့တုံ့သက်ချက်က
ဟီလရီကလင်တန်ရဲ့အရေးချင်းနေပေါ့နော်သူကသူ့ရဲ့ခင်မောဘယ်လိုပြင်တယ်သမ္မတဖြစ်တဲ့အချိန်မှာနော်သူကတမရကောဖြစ်ပြီနဲ့လေအဲ့ချိန်မှာသူကကျမကြီးပြုစုစောင့်ရှောက်ရင်းနဲ့ပတ်သက်ပြီးတော့လေနော်ဥပဒေတစ်ခုကိုဖြစ်ဖို့အတွက်အဖို့တင်းနိုင်တာတော့သူလုပ်ခဲ့တယ်နော်နောက်တစ်ခုကသူသမရကောဘဝအနေနဲ့သူကပီကင်းကိုသွားပြီးအမျိုးသမီးညီလာခံမှာလေအမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးပါပဲလူအခွင့်အရေးနဲ့အမျိုးသမီးခွင့်အရေးအတူတူပါပဲဆိုပြီးတော့ Women's Rights is နော် Human Rights လို့ပြောခဲ့တယ်နော်တကမ္ဘာလုံးအမျိုးသမီးတွေကျမပြောခဲ့တယ်နောက်ခုသူကနယူးယောက်နော်အထက်လွှတ်တော်နော်အမအနေနဲ့ဝင်ရောက်ရေးပြန်ပြီးတော့နေရတဲ့အခါမှာလဲလွှတ်တော်မှာလဲသူကနော်ဒီနိုင်ငံခြားဆက်ဆံရေးကော်မတီမှာလဲသူပါတယ်နောက်တစ်ခုကလက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီမှာလဲပါတယ်တွေ့ကြောင့်ဒီခုလို2016မှာတမရအလောင်းအနေနဲ့ဖြစ်တဲ့အခါမှာတကယ်လို့ဒါသူတမရဖြစ်သွားမယ်ဆိုရင်အမေရိကန်နိုင်ငံတစ်ခုလုံးရဲ့ကာကွယ်ရေးကိုကုတ်ကဲတဲ့ဦးစီးမှုညာအနေနဲ့ Commandant in Chief ပေါ့နော်နေနဲ့သူကလူလည်းကူကူအိတ်တောင်ကိုထမ်းဆောင်နိုင်မယ်လို့ကျွန်မကယုံကြည်တယ်နော်ဘရက်အိုဘားမားဘာလို့သွားတွေ့လဲဆိုရင်ဒီဟီလရီကလင်တန်ရဲ့အရေးချင်းကဘာလဲဆိုတော့ issue တိုင်း issue တိုင်းအမေရိကန်နိုင်ငံရဲ့စီးပွားရေးပညာရေးကျန်းမာရေးလူမှုရေးအမျိုးသမီးရေးရာကလေးသူငယ်ရေးရာနော်အားလုံးကိုနိုင်ငံသားဆက်ဆံရေးဘယ်ကောင်းစင်မဆိုရင်သူကအသေးစိတ်သိတယ်သူအမြင်တိုင်းကလည်းအကောင့်ထဲပေါ်နိုင်တဲ့အမြင်တွေဖြစ်တယ်ဆိုတာအိုဘားမားကตัวนี้ตุ่ยเลยนาวตมะอุบามาตุตมะဖြစ်တဲ့ခါမှာဟီလီကလင်တန်ကိုတခါတယ်ကျမတို့ကအေးစီမှာသူ့ဗိုက်စ်ပရက်ဇန်မြားပေးမလားဆိုကျမတို့တွေးခဲ့ပါတယ်ဒါပေမဲ့တမဟာဥပမာသူ့ရဲ့အရေးချင်းကိုတည်တယ်ဟီလီကလင်တန်ကိုသူ့ဗိုက်စ်ပရက်ဇန်မပေးတာဘာလို့လဲဆိုတော့တနေ့ကျရင်ဟီလီကလင်တန်ကိုတိုင်တမဟာဖြစ်နိုင်တယ်ဆိုတာအရေးချင်းတည်တဲ့အတွက်ကြောင့်ဟီလီကလင်တန်ကိုသူ့ဗိုက်စ်ပရက်ဇန်မပေးဘဲနဲ့ဟီလီကလင်တန်ကိုတမဟာတိုင်းတမဟာတိုင်းမှာအရေးချင်းတစ်ခုအနေနဲ့ရှိတဲ့ရှိတိုက်တဲ့နိုင်ငံခြားရေးအတွေ့အကြုံနိုင်ငံခြားရေးဝန်ကြီးရာတွေပေးလိုက်ဟီလီကလင်တန်အမှနိုင်ငံခြားရေးရာလက်ထံတဲ့အခါမှာသူဟာကမ္ဘာအရရက်ကိုခီးပေါင်းများစွာသွားပြီးနိုင်ငံတကာပေါင်းများစွာကိုသူတွားခဲ့တယ်။တွားပြီးအခက်အခဲပေါင်းများစွာကိုအစ္စရေးနဲ့အာရဗ်နဲ့အစ္စရေးပြဿနာတွေမှာလည်းဖြေရှင်းနိုင်လို့တဲ့အချိန်မှများစွာသူစ조사ခဲ့တယ်။ဒီ Middle East ကိစ္စမှာလည်းအီရန်နဲ့ပတ်သက်တဲ့ Middle East ကိစ္စတွေမှာလည်းဝင်စ조사ခဲ့တာတွေ့တယ်။အထူးသဖြင့်ကျမတို့မြန်မာနိုင်ငံဒီမိုကရေစီနော်ရဖို့အတွက်ကိုချီလန်းလှမ်းဖို့အတွက်ကိုအဲ့အတွက်မှလည်းသူတောက်ကူပြပြီးဒီမိုကရေစီဖြစ်လာဖို့ကျမတို့မြန်မာနိုင်ငံကိုအဲ့လမ်းစတွေကိုလည်းသူအများကြီးထောက်ပံ့ခဲ့တယ်ထောက်ပံ့ရင်တော့မကဘူးတမရအိုဘားမားနှစ်ကြိမ်တိုင်တိုင်ကျမတို့နိုင်ငံကိုလာဖို့ခကြီးကိုလည်းလမ်းစသူဖွင့်ခဲ့တာတွေ့တယ်နော
်ဟီလရီကလင်တန်အင်းနဲ့သူ့ပြိုင်ဘက်ဗမော့ပြည်နဲ့အထက်လွှတ်တော်မှဘာနီဆန်ဒါစ်နဲ့အချိတ်အင်းနဲ့မဲဆွေလှုပ်ရှားခဲ့ရပြီးနောက်အင်္ဂါနေ့ကနောက်ဆုံး6ပြည်နဲ့အကျိုးရွေးကောက်ပွဲရလဒ်တွေထွက်ပေါ်ခဲ့ပြီးဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ကြာခဲ့တဲ့အတွက်ကြောင့်လေအဲ့ဒီနေ့ည9နာရီကနယူးယောက်မှာသူ့အောင်ပွဲခါမိကုံးကိုပြောကြားခဲ့တာဖြစ်ပါတယ်။1989ခုနှစ်ကစလို့အမေရိကန်နိုင်ငံမှာအမျိုးသားသမ္မတ44ဦးတို့ထမ်းဆောင်ခဲ့ခြင်းဖြစ်အခုတခါပြည်ပြည်ဦးသမ္မတဖြစ်လာဖို့နီးစပ်လာတဲ့အတွက်ကြောင့်တမိုင်းမှတ်တိုင်သည့်ထူနိုင်ခဲ့ပြီဖြစ်တယ်လို့ဟီလရီကလင်တန်ကသူ့ရဲ့အောင်ပွဲခါမိကုံးမှာပြောခဲ့ပါတယ်။
Thanks to you we've reached a milestone. The first time in our nation's history that a woman will be
tomorrow ane ne mai mat dai thu nai ga ba bi tomorrow nainga ma adika nainga ye party ji tuku ane ne tamara lang phi ani tin twin khan ya de tu ha a myo tmi tu phit la ba bi ai ang bwe ha lu tu tyaw ye ang bwe do ma hou ba bu di lo a chi ni myo sat ya aw yong kan sut lut ane na ခံခဲ့တဲ့မျိုးစစ်ပေါင်းများစွာကမျိုးသမီးနဲ့အမျိုးသားတွေရဲ့ကြိုးပမ်းမှုကြောင့်ဖြစ်ပါတယ်လို့လည်း Mrs. Clinton ကသူ့ရဲ့ဗီကွန်မှာပြောကြားခဲ့ပါတယ်။ဒါအပြင်အခုလိုသူ့အနေနဲ့သမိုင်းမှတ်တိုင်တင်နိုင်တဲ့ရုန်းကန်မှုဟာလေကွယ်လွန်မလေးပြီဖြစ်တဲ့သူ့မိခင် Dorothy Howell Rodham ရဲ့တွင်တင်ဆုံးမမှုကြောင့်ဖြစ်တယ်လို့သူကဗီကွန်မှာထောက်ပြခဲ့ပါတယ
်။ I learned this a long time agofrom the biggest influence in my life, my mother. She was my rock from the day I was born.
ဒီလိုစိတ္တကိုကျမဘဝမှာငငယ်ကလေးကကျမမိခင်ကတွင်တင်ဆုံးမခဲ့တာကြောင့်ရခဲ့တာပါ။သူဟာကျမရဲ့ဘဝမှာကျမဝေးကလေးကစလို့သူကွယ်လွန်တဲ့နေ့အထိအမြဲရပ်တည်ပေးခဲ့တာဖြစ်ပါတယ်။ကျမမိခင်ကငယ်စဉ်ကသုပြချင်းခံကြရတယ်။သူများမတရားနှိမ်ချဆက်ဆံခြင်းခံကြရတယ်။ဒါပေမဲ့လေသူကနာကြီးတဲ့စိတ်ဘဝကိုအရှုံးပေးတဲ့စိတ်မရှိခဲ့ပါဘူးဘဝမှာသူများအကျိုးတွေတည်ပိုးပေးရမယ်ဆိုတာကိုကျမမိရင်ကယုံကြည်ခဲ့တာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်ဒါ့အပြင်ခုလိုပထမဦးဆုံးအမျိုးသမီးသမရဖြစ်လာဖို့အခြေအနေနှိစလာတဲ့နဲ့ပတ်သက်လို့မျက်မှောက်မှာဖန်မျက်နှာချက်တွေရှိနေပေမဲ့လို့လေဒီနိုင်ငံကြီးမှာဖြစ်ချင်တာကိုကြိုးပမ်းရင်မရနိုင်တာဘာမှမရှိဘူးလို့ Mrs. Clinton ကပြောခဲ့ပါတယ
် There are still ceilings to break for women and men for all of us but don't let anyone tell you that great things can't happen in America
ဒီမျိုးသမီးတွေကျမတို့အားလုံးအတွက်ဖန်မျက်နှာချက်တွေကတော့ရှိနေမှာပါဒါပေမဲ့ American ပြည်တော်စုမှာမြင့်မားတဲ့ရည်မှန်းချက်ထားရင်မဖြစ်နိုင်ဘူးလို့ဘယ်သူကမှလာပြီးပြောတာကိုမခံပါနဲ့အတားအဆီးတွေကိုကျော်လွှားနိုင်မယ်ဓာတ်တူမိမြမှုဟာအဆုံးမှာအနိုင်ရရှိမှာပါကျမတို့နိုင်ငံရဲ့သမိုင်းဟာတခါတရံတိုးတက်မှုနှေးကွေးပေးမဲ့လို့လေမျိုးဆက်ပေါင်းများစွာအမေရိကန်နိုင်ငံသားတွေရဲ့မလျှော့တဲ့စွဲလုံးလားကြောင့်ခုဆိုကျမတို့ဟာသမိုင်းဆံမျက်နှာတည်ရင်းနိုင်ခဲ့ပါပြီလို့ Mrs. Clinton ကသူ့မိကွန်းမှာထည့်သွင်းပြောကြားသွားပါတယ်ခုလို Hillary Clinton ပြောကြားခဲ့တဲ့သူ့ရဲ့အောင်ပွဲခံမိကွန်းနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။တမိုင်းတူသေးသည့်ဒေါ်ဖြူဖြူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မိသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။သူ့တယောက်တက်ကို तू ကပြောတာမဟုတ်ဘူး तू ကအမေရိကန်နိုင်ငံမှာရှိတဲ့เนาะသမောင်းများစွာမင်းကလေးတွေเนาะဘဲမှာเนาะချင်းနေကိုတနေ့တမရဖြစ်ချင်နေဆိုရင်ကိုကပေးချာစိတ်ကူးကြီးကြီးမမကြီးခဲ့တယ်ဆိုရင်အဲ့စိတ်ကူးကိုအကောင့်ထဲပေါ်နိုင်တယ်ဆိုတာကို तू ကတရကပြလိုက်ပါတယ်ဆိုသူကထုတ်ပေါ်ပြောတယ်နော်နောက်တစ်ခုကကျမဘာသဘောကျလဲဆိုရင် तू ကမိခင်ကို तू အမြဲပဲ तू ဦးစားပေးကြည့်တယ် तू မိခင်ကသူ့ပြစ်ခံရတဲ့နော် abandoned child ပေါ့နော်ဖြစ်ပေမဲ့လေနော်ဆင်းရဲတဲ့ဘဝမှာနေခဲ့ပေမဲ့ तू အမေဟာဒီပညာရေးကိုရအောင်လုပ်ပြီးတော့ကိုကိုကိုတိုးတက်ကြီးပွားအောင်လုပ်ခဲ့တယ်။အဲ့ဒါကြောင့်သူ့တမီးလေးကိုလည်းဘာပြောခဲ့လဲဆိုဟီလီကျင်တင်ကိုလည်းဘဝမှာနော်ကိုဟာအောင်မြင်မှုပန်းတိုင်ကိုစူးစမ်းပြီးလှမ်းတက်တဲ့အခါမှာတခါကလေးချက်ရင်လည်းအမှတ်မတင်ပဲနဲ့ပြုတ်ကျရင်ပြုတ်ကျမှာပဲစူးစမ်းရင်အမှတ်မတင်ပဲပြုတ်ကျပြီနဲ့အဲ့ဒါကိုစိတ်အားမငယ်နဲ့နော်ပြန်ပြီးတော့အဲ့ကိုလိုချင်တဲ့လမ်းကိုတလမ်းပြီးတလမ်းမပြုတ်ကျအောင်ထိတ်ဆုံးရအောင်လုပ်လို့ရတယ်သူ့အမေကပြောတာပဲကျွန်မအဲ့ဒါလေးသဘောကျတယ်
'Cause it only serves to make me more determined to